ပြင်းနီပြင်းနဲ့မဆဲမြို့နယ်မှာအခုချိန်ထိနေစဉ်လိုလိုကြိုကြားကြိုကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့စစ်လေရင်တွေအသုံးပြုနေကြပါတယ်။ထိုင်းနယ်စပ်ဖက်ချမ်းကိုစစ်ပြေးဒုက္ခသည်၄000တန်းမနဲ့လဲရောက်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမဆုမွန်ကပြောပြပါမယ်
။ထိုင်းနယ်စပ်နဲ့နေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မဲဆဲမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကစခန်းသိမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာအခုချိန်ထိကိုစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဇွန်လ18ရက်နေ့နဲ့ဇွန်လ18ရက်နေ့နှစ်ရက်ကြာတိုက်မဲဆဲမြို့နယ်တွေကပန်တိန်ကျေးရွာတဝိုက်ကိုလေရင်နဲ့ဇက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ကရင်နီပူးပေါင်းတပ်ဖွဲ့တွေမှာပါတဲ့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
အမတားရင်တရေလုံးစီတဲ့အဝင်လိုက်တယ်ပေါ့နော်အဲ့ဒီစတော့တူတာစိုက်ပွဲအဝင်ပြီးတော့နောက်တစ်ရက်မှာပဲဒီလေနဲ့လာပြီးတော့ဘုံကျဲလိုက်တယ်ပေါ့နော်ဒီမနေ့ဆယ်နိုင်15မိနစ်နဲ့ညနေဒီ8နိုင်10မိနစ်အဲ့လောက်ပေါ့နော်ဒီ house ကြီးနဲ့ရောဟောတူတူစားစီကူလဲလာချတာရှိတယ်နောက်ပြီးတော့ဒီစိုက်လေနဲ့အများပြတုံးပြီးတော့ဘုံလာကျဲတယ်ပေါ့နော်အာပေါင်းတင်ရွာထဲလဲဘုံကျဲပေါ့နော်စားပုံမှာလဲဘုံကျဲပြီးတော့တူတူစီကူလာပို့ထားတာရှိတယ်ပေါ့နော်အဲတရေတလုံးပေါ့မနာဘူးနောက်မနေ့စောကြီးလဲထားပြီးတော့ဘုံကျဲတာဒီရှိတယ်ပေါ့တိခါမှုလည်းရှိတယ်ပေါ့နော
်ထိုင်းနိုင်ငံနယ်စပ်မှာရှိတဲ့မဲဆဲမြို့နယ်ကစစ်ကောင်စီရဲ့အမှတ်1400နေကြားစောင့်တက်ရင်ကဝန်ထမ်းတွေလက်နက်ချပြီးတော့စီဒီအမ်ဝင်သွားခဲ့တာဖြစ်ပါတယ်လက်တလောမှာတော့မဲဆဲနယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကတော့ပန်းတိန်ကျေးရွာအနီးနားမှာဂျွန်လ18ရက်နေ့အထိတိုက်ပွဲတွေဖြစ်နေတယ်လို့အတည်ပြုပြောဆိုပါတယ်
တပ်ပွဲကတော့လောလောဆယ်ဖြစ်တာကတော့ကြောင်မင်းညိုအာပန်တင်းဖက်မှာဖြစ်တယ်လေရင်နဲ့ကျွန်တော်တို့တီတီတီတလောက်မနေ့ကတနေ့ကတနေ့ဆိုရင်73ကြိမ်တိတိပေါ်တော့နယ်စပ်တောက်လျှောက်ကိုဘုံကျဲတယ်လို့အတန်ကြားရတယ်နောက်ပြီးတော့မှအခုပန်တင်းဖက်မှာလည်းအာလင်းနေကြီးရောဒီလေရင်နဲ့ရောပေါ့နော်ဖြစ်ခတာတွေရှိတယ်လို့တော့ကျွန်တော်တို့ကဟိုကျွန်တော်ရဲ့volunteer wanna တယောက်ကတော့ confirm ပြလာတယ
်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်လူအထိခိုက်နဲ့နေအိမ်ပျက်စီးမှုတွေရှိပေမဲ့မြေပြင်အခြေအနေအရအချက်လက်ကိုအသေးစိတ်မကောက်နိုင်သေးဘူးလို့ကိုပညာကပြောပါတယ်ဒီလိုစီးရဲအခြေအနေတွေကြောင့်စစ်ပြေးဒုက္ခသည်တွေကတဖြည်းဖြည်းတိုးလာနေပါတယ်လက်ရှိမှာတော့လူဦးရေ4000ထက်မနည်းထိုင်းနယ်စပ်ဘတ်ချမ်းကိုခိုလုံသွားကြတယ်လို့ပြောပါတယ်လက်ရှိမှာသက်ဆိုင်ရာထိုင်းအာဏာပိုင်တွေဘက်ကစစ်ပြေးဒုက္ခသည်တွေနေရာထိုင်ခင်းအတွက်ယာယီအဆောက်အဦတွေကိုတိစောက်ပေးနေတယ်လို့ကိုပညာကဆက်ပြောပါတယ်
တော်တော်စရာကူညီကတော့ထိုင်းဖက်ရောက်တဲ့တူတွေကတော့ဒီထိုင်းကတက်ဆိုင်ရအာဏာပိုင်တွေကတော့နေရာထိုင်ခင်းတွေယာယီတွေလုပ်ပေးတယ်။တနည်းအားဖြင့်ကတော့85ရာခိုင်နှုန်းတော့လူတွေကိုအတွက်ပေါ့နော်။အဲယာယီဆောက်ဦးတွေမှာနေရာထိုင်ပေးပြီးနောက်ဆောက်ဦးလိုအပ်တဲ့ဆောက်ဦးရွက်ဖြန်တွေတဲတွေထိုးထားပြီးတော့လို့ပြောတယ်။ဒီကတော့ပြီးလောက်မှာပါကျွန်တော်ထင်တယ်အားလုံးအတွက်ပေါ့နော်။အဓိကတော့လောဆယ်ကတော့သူတို့စေဝါနဲ့ကျင်းတော်လူအချက်ရှိတယ်ပြောတယ်။နောက်ပြီးတော့မှဆိုသူမင်းဟင်းချက်ပြပေါ်တော့ဦးခပကံပေါ့နော်။အဲလူအချက်ရှိတယ်နောက်တရက်တရက်ကနေဆိုစာအိတ်20လောက်တုံပြရတော့ပေါ့နော်။လူများတဲ့အတွက်ကြောင့်မလို့နော်။အဲကြောင့်မို့စရန်ကြီးခါကတော့လူအချက်ကတော့ဆက်ရှိနေအောင်ပါပဲ။
မဲဆဲဒေသခံတွေဟာတိုက်ပွဲကြောင့်ဘေးလွယာကိုချက်ချင်းဆိုသလိုပြေးလွှာကြရတာမို့လို့တချို့ကတော့ဘာပစ္စည်းမှမတယ်လာနိုင်ကြပါဘူးဒေသခံတွေကထိုင်းနယ်စပ်ဘက်ချမ်းကိုခိုလုံသွားကြတာရှိသလိုမြမဘက်ချမ်းကနီးစပ်တဲ့တောတောင်တွေထဲမှာလည်းတင်းရှောင်နေသူတွေရှိပါတယ်သူတို့ပြေးလွှားနေတဲ့အချိန်မှာဒေသခံအများစုကအစားအသောက်တွေအနည်းချင်းပဲပါလာတာမို့လို့ရက်ရှည်ဖြစ်လာပြီးဆိုရင်စားနေရိတ်ခါပြတ်လတ်နိုင်တဲ့အခြေအနေမှာရှိနေတဲ့အကြောင်းကူညီပေးနေသူတွေကပြောပါတယ်ရှင်